မင်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျောလင်းစရာလူငယ်ကပ္ပအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ဒိက္ခာရောယဆရာဆိုင်းမျိုးမြင့်ရေးသားထားတဲ့အချိန်မတန်မဲရွေးချယ်မိခြင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါရစေ။မိဘရင်ခွင်ကိုတန်ဖိုးထားတတ်တဲ့သားသမီးတိုင်းရဲ့အသက်တာကတိတ်ပြီးတင့်တယ်လှပါပါရစေ။ဒါပေမဲ့ကျွန်တော်အပါဝင်အများစုသောသားသမီးတွေဟာငယ်စဉ်ကလေးဘဝမှာတော့မိဘရင်ခွင်ကိုတိတ်ပြီးတန်ဖိုးမထားတတ်ခဲ့ကြပဲကိုယ်တိုင်မိဘအဖြစ်ရောက်လာမှသာမိဘရင်ခွင်ရဲ့နှွေးထွေးမှုလုံခြုံမှုတွေကိုပြန်ပြီးတောင့်တဆာငတ်လာကြပါတယ်။အပါကျွန်တော်အခုအသက်18နှစ်ကျော်ပြီ18နှစ်ပြည့်တော့မယ်ကျွန်တော်နဲ့ရွယ်တူတငယ်ချင်းတွေရောဘယ်တော့တော့ဘယ်လာလာသူတို့မိဘတွေကိုခွင့်တောင်းစရာမလိုတော့ဘူးကျွန်တော်ကြတော့အမဲခွင့်တောင်းပြီးသွားလာနေတာတော့အဖေတို့မလွတ်ဘူးဘာဖြစ်လို့လဲလို့ဒါကြီးကကျွန်တော်ကိုမေးနေပါတယ်ကျွန်တော်လဲသူ့ကိုတစ်ချက်ပြန်ငဲကြည့်လိုက်ရင်လာအပားနောက်လိုက်ခဲ့ကွာဆိုပြီးကျွန်တော်သူ့ကိုသူ့မွေးထားတဲ့ကျက်တူရွေးလောင်အိမ်လေးစီကိုဆွဲခေါ်သွားလိုက်ပါတယ်သူလဲကြောင်တိကြောင်တောင်နဲ့ကျွန်တော်ဥဆောင်တဲ့နောက်ကိုလိုက်လာတယ်ကျက်တူရွေးလောင်အိမ်သားရောက်တော့တားဟိုမှာကြည့်တားမွေးထားတဲ့ကျက်တူရွေးတအုပ်တွေထဲမှာဟိုနှစ်ကောင်ကဘာကောင်တွေလဲကျက်ပေါက်လေးတွေလားဒါမှမဟုတ်လက်သားပေါက်ကလေးတွေလားလို့ကျွန်တော်သူ့ကိုမေးလိုက်ပါတယ်ဟာအပားကလည်းဘဲကကျက်ပေါက်တွေလက်သားပေါက်တွေရမှာလဲအဲ့ဒီနှစ်ကောင်လဲကျက်တူရွေးတွေပါပဲလို့ပြန်ဖြေရှာပါတယ်ဒါနဲ့ကျွန်တော်လဲဟုတ်လို့လားကွာကျက်တူရွေးရုပ်တစ်စက်မှမပေါက်ဘူးပဲနာကြည့်ပြီးကျက်တူရီခေါ်ရမှလဲလို့ပြန်မေးလိုက်တယ်။ဟုတ်လဲဟုတ်တယ်ဗျ။အဲ့ဒီနှစ်ကောင်ကအမွှေးလဲမရှိပြန်လဲမပြန်နိုင်အခြားအကောင်လေးတွေအကောင်ကြီးတွေကလောင်အိမ်ဟိုဘက်ဒီဘက်ကိုတစ်ဖက်ဖက်နဲ့ပြန်နေချင်းဒီနှစ်ကောင်ကနှုတ်သီးရဲ့ခြေထောက်ခေါ်မလားလက်ခေါ်မလားအဲ့ဒီနှစ်ချောင်းနဲ့တန်စကားပေါ်ကုတ်တက်သွားလိုက်ခုံချလိုက်လုံနေတာရည်စရာကြီးပါ။ဟာတတတပါ။ကျွန်တော်ကတော့နှိကင်းနှိလဲပြင်းရင်အဲ့ဒီနှကောင်ကိုတော်တော်ကြည့်ပြီးသင်္ကန်းစာယူနေတာကြာလှပေါ့ကျွန်တော်သားကြီးကိုတစ်ချက်ကြည့်လိုက်ရင်သားကြီးသားမွေးထားတဲ့ကျက်တူရွေးတွေထဲမှာဘာကြောင့်ဒီနှကောင်ကကျက်တူရွေးဖြစ်ပြီးကျက်လိုလိုလက်ထလိုလိုဖြစ်နေတာလဲလို့မေးလိုက်တော့သားကြီးကပြုံးပြီးဒီနှကောင်ကရှာရှည်တာလေသူတို့နှကောင်နဲ့ဟိုဘက်ကအရန်လှတဲ့သုံးကောင်ကမောင်နှမတွေအမေကတကောင်နဲ့ပဲသူ့အမေကဟိုးထောင်းဘက်ကအကောင်လေသူတို့နှကောင်ကသူ့အမေဝတ်နေတဲ့အချိန်မှာအချိန်မတန်ခင်အတိုက်ထဲကနေထွက်လာတာအမေဘိုက်အောက်ကနေတခြားအကောင်တွေထပ်စောပြီးထွက်လာတယ်လေတခြားအကောင်တွေအလုံးကအမွှေးတွေအတောင်တွေနဲ့စုံမှထွက်လာတာအဲ့ဒါကြောင့်ဒီနှကောင်ကဒီလိုဟာတပုံဖြစ်နေတာလို့သူကပြန်ဖြေလာတယ်ကျွန်တော်မေးနေတာကိုဖြေရင်းနဲ့ဘာကြောင့်ကျွန်တော်သူ့ကိုဒီကျက်တူရေးလောင်အိမ်စီခေါ်လာရသလဲဘာကြောင့်ဒီကျက်လူလူလထားလူလူဖြစ်နေတဲ့ကျက်တူရဲ့နှကောင်ကိုခေါ်ပြတယ်လဲဆိုတာသူရိပ်မိတယ်လို့ဖြစ်လာတယ်ကျွန်တော်လည်းသူ့မျက်နှာရိပ်မျက်နှာခဲကိုကြည့်ပြီးသားကြီးအပါသက်ရှည်ရှည်ဝဝရှင်းပြစရာမလိုတော့ဘူးထင်တယ်အရာအလုံးဟာသူ့အချိန်ဆိုတာရှိတယ်ဒီနှကောင်ဟာအချိန်မတန်ခင်သူ့အမေရဲ့ရင်ငွေကနေခွဲထွက်လာတယ်တကယ်တော့သူ့အမေရဲ့ရင်ငွေဟာသူ့တို့အတွက်အမွှေးတောင်တွေပြည့်စုံစေဖို့ဖြစ်တယ်မဟုတ်လားဒါပေမဲ့သူတို့ဟာအချိန်မတန်ခင်မှာထွက်လာတယ်။ထိုက်တန်တဲ့အချိန်ထွက်တဲ့အချိန်ကိုမစောင့်နိုင်ခဲ့ဘူး။တီးမခံနိုင်ခဲ့ဘူး။အခြားကောင်တွေထက်အပြင်လောကအတွေ့အကြုံတွေအရင်ရခဲ့ပေမဲ့သူတို့ပုံစံသူတို့ဘဝကရည်စရာဟာတာပဲ။အခြားကောင်တွေအလုံးလှပတင့်တယ်ပြီးငှက်ပြီးသားစွာပြန်တန်းနေချိန်မှာဒီနှကောင်ကတော့မြေကြီးပေါ်ခုံဆွားလုံနေလိုက်နှုတ်သီးအားကိုခြေလက်အားကိုနဲ့အပေါ်ကိုကုတ်တက်လိုက်ဒါပဲလုံနိုင်တယ်မဟုတ်လားအကယ်၍များသာဒီနှကောင်လဲစိတ်ရှည်တီးခံပြီးအမေရဲ့ရင်ခွင်ထဲအတိုက်လေးတဲ့ချိန်တန်တဲ့အထိနေခဲ့မယ်ဆိုရင်ဘလောက်တောင်လှပတင့်တယ်လိုက်မလဲဟုတ်တယ်မလားလို့မေးတော့သားကြီးကဟုတ်ပါတယ်ဖေးဆိုပြီးနူးညံ့စွာပြုံးပြီးပြန်ဖြေရှာတယ်သားကြီးဒါကြောင့်အပါတို့ကသားကိုအပြင်မလွတ်သေးတာပါသားတငယ်ချင်းတွေလုံနေတာတွေသွားနေတာတွေဖြစ်နေတာတွေကိုအလုံးသားလဲလုံနိုင်တယ်သွားနိုင်တယ်ဖြစ်နိုင်တယ်ဆိုတာအဖေတို့သိပဲမယ်အချိန်မတန်သေးပဲသွားရင်လုံရင်သားလဲအချိန်မရွေးအဲ့ဒီငှက်နှကောင်လို့ဘာယုံမှမပေါက်တဲ့အသက်တာဖြစ်သွားနိုင်တယ် တနေ့သားရင်ကျက်လာရင်အချိန်တန်လာရင်အလှပဆုံးနဲ့အမြင့်ဆုံးကိုပြန်နိုင်ဖို့အဖေတို့ခွင့်ပေးမှာပါဒီနေ့အပါတို့သားကိုခွင့်မပြုသေးတာကဖျားသခင်သားအတွက်ပေးထားတဲ့အလှပဆုံးတန်ဖိုးအရှိဆုံးအရာတွေကိုသားဆုံးရှုံးသွားမှာဆိုလိုပါဒါကြောင့်စိတ်ရှိတီးခံပါနော်လို့ပြောလိုက်တော့ဟုတ်ကဲ့အပါသားနားလေပါပြီလို့ဝန်ခံသွားပါတယ်ချစ်တော်ညီကိုမောင်နှမများတခုမြောက်သောစားလက်မှာမျက်နှာမှာစိုက်လျက်အချိန်တန်မှအသီးကိုတီး၍အရွက်မညှိုးနွမ်းတတ်သောအပင်နှင့်ယုံကြည်သူရဲ့အသက်တာကိုနှိုင်းရှင်ဖော်ပြထားပါသည်ဒီကနေ့ခေကြီးကအရာရာဟာအချိန်နဲ့လွဲနေပြီတရက်တီးတီးချိန်မဟုတ်ပဲတရက်တီးအမဲ့တွေအလွယ်တကူဝယ်နိုင်စားနိုင်တယ်ရာသီစားဆိုတာမရှိတော့ဘူးအရာအလုံးကိုလူတွေကကိုနီးကိုလန်းနဲ့ဖန်တီးလုပ်ယူလာတယ်တကယ်တော့အချိန်တန်မှဆိုတဲ့အဓိပ္ပာယ်ကဘုရားသခင်ရဲ့အလိုတော်နဲ့ဘုရားသခင်ရဲ့အကြံစီတော်ဘုရားသခင်ရဲ့လက်ရာတော်ကိုဖော်ဆောင်တာဖြစ်တယ်။တာမန်အားဖြင့်ပြောမယ်ဆိုရင်တော့တဘာဝပေါ့တဘာဝအတိုင်းတီးနေမှဲ့နေဖြစ်နေတာလူလောက်ယူတာမဟုတ်ဘူးလူလောက်ယူလို့တီးလာမှဲ့လာရင်တဘာဝမဟုတ်တော့ဘူးတဘာဝမဟုတ်တဲ့အချိန်မှတီးတာမှဲ့တာမဟုတ်တဲ့အသီးတွေကလူတာထက်လည်းပိုကြီးနိုင်တယ်ပုံမှန်ထက်လေတေးအောင်လူတွေလုံနိုင်တယ်အချို့ကိုအချင်းအချင်းကိုအချို့ဒါမှမဟုတ်ချို့ပြီးသားကိုပို့ချို့ချင်းပြီးသားကိုပို့ချင်းအမျိုးမျိုးလုံကြတယ်ဓာတုဗေဒနီးတွေနဲ့လုံကြတယ်တောင်ကြီးကမိတ်ဆွေဆရာတယောက်လာတော့ဆရာကြီးကျွန်တော်တို့ဘက်ကစိုက်ပျိုးရေးသမားတွေကတော့တက်နစ်ဘောလုံးတတားလောက်ရှိတဲ့ခေါ်ဘီတို့ပန်းခေါ်ဘီတို့ကိုတရုတ်ကနေလာတဲ့မြေဩဇာတွေနဲ့လိုက်ဖျန်းတယ်တကယ်ထိရောက်တယ်ဒီညဖျန်းရင်နောက်တရက်နှစ်ရက်လောက်ဆိုဘောလုံးလောက်ကိုကြီးလာတာဗျာတဲ့အချိန်မတန်သေးပဲကြီးခိုင်းတယ်ဆေးအားကိုနဲ့ကြီးခိုင်းလိုက်တယ်ရလက်ကတော့မြများစားရင်စားတဲ့လူကင်ဆာဖြစ်တယ်ပေါ့မိတ်ဆွေအချိန်မတန်ပဲတီးတဲ့အသီးကလည်းလူကိုဒုက္ခပေးနိုင်တယ်အချိန်တန်နေပေမဲ့မတီးသေးရင်လဲစိုက်ပျိုးသူတွေအတွက်စိတ်နှောင့်ယှက်ဖြစ်စေတယ်ထိုနည်းတူအချိန်မတန်ပဲမွေးလာတဲ့အကောင်လေးတွေအချိန်မတန်ပဲအတိုက်ထဲကထွက်လာတဲ့ငှက်ကလေးတွေကလည်းငှက်ယုံမပေါက်တဲ့ငှက်တွေဖြစ်လာသလိုဖျားသခင်ရဲ့လမ်းပြမှုစောင့်ရှောက်မှု꽌ကာမှုအောက်မှာအချိန်တန်တဲ့အထိမနေတာဖျားသခင်ပြင်ဆင်ပေးတဲ့အချိန်ထိမဆောင်ဆိုင်တာတွေဟာလည်းဘာယုံမှမပေါက်တဲ့တနည်းအားဖြင့်ဖျားသားသမီးလို့ပြောပြီးဖျားသားသမီးယုံမပေါက်တဲ့ယုံကြည်သူတွေဖြစ်သွားစေနိုင်ပါတယ်ဖျားသားသမီးလို့ပြောပြီးဖျားသားသမီးယုံမပေါက်နေဘူးဆိုရင်တော့တဲသို့မဟုတ်ထို့သူဟာအချိန်မတန်ခင်ဒုတိမဟုတ်ဖျားသခင်ရဲ့အချိန်ကိုမဆောင်ဆိုင်ပဲမတီးခံပဲကို့အစွမ်းနဲ့ကို့အရင်ရွေးချယ်ဆုံးဖြတ်လိုက်လို့ပဲဖြစ်မှာပါဖျားသခင်ရဲ့အလားပါဆုံးအချိန်အကောင်းဆုံးအချိန်ကိုပိုင်ဆိုင်နိုင်ဖို့ထို့သူသည်မျက်နှာမှာစိုက်လျက်အချိန်တန်မှအသီးကိုတီး၍အရွက်မညှိုးနွမ်းတတ်သောအပင်နဲ့တူသောယုံကြည်သူဖြစ်ဖို့ဘုရားသခင်သည်ကောင်းချီးပေးပါစေတော့ဘုရားသခင်သည်အချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်